မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်းကိုဗစ် -19 ရောဂါတက်ခွဲနမူနာပေါင်း 1,924 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,069 ယောက်ရှိခဲ့ပြီးသေဆုံးသူအယောက် 20 ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့ထုတ်ပြန်ချက်ရကူးစက်နှုန်းက 5.38 ရာခိုင်နှုန်းရှိပြီးဒီလအကုန်မှာ 300 ခိုင်နှုန်းအထိရောကြောင်လို့ဖို့စစ်ကောင်စီခေါင်းဆောင်ကပြောထားပါတယ်။ဒီနေ့အထိတရားဝင်ထုတ်ပြန်ချက်အပါကူးစက်နှုန်းအရဆိုရင်တော့ဒီလအကုန်မှာ 300 ခိုင်နှုန်းအထိရောကြနိုင်ခြေကမရေရာလာပါဘူး။ကိုဗစ်တတိယလိုင်းတွင်ကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများနိုင်တယ်လို့ဘရိုက်ဒါလူသားတွေနဲ့ကျန်းမာရေးပညာရှင်တွေကပြောထားပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာကူးစက်သူစုစုပေါင်း 18 သန်းကျော်ရှိပြီးသေဆုံးသူက 18,000 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ကူးစက်သူစုစုပေါင်းက 5 သန်းမပြည့်သေးပေမဲ့သေဆုံးသူအရေအတွက်ကထိုင်းနိုင်ငံနဲ့တိတ်မကွာလာတာကြောင့်သေဆုံးနှုန်းပိုမြင့်တယ်လို့ဆိုနိုင်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းကိုစစ်ကောင်စီကအရှိန်တိုးမြင့်လှုပ်ဆောင်နေပြီးအသက်12နှစ်အထက်ကျောင်းသားတွေကိုပါကာကွယ်ဆေးထိုးပေးနေတယ်လို့စစ်ကောင်စီတွေနေမှာဖော်ပြပါတယ်။မျက်ရှိမှာအခြေခံပညာကျောင်းတွေပိတ်ထားတာကိုလည်းအောက်တိုဘာလ25ရက်နေ့ကနေ31ရက်နေ့အထိဆက်ပိတ်ထားမယ်လို့စစ်ကောင်စီကဒီကနေ့ကြေညာပါတယ်။